ကန့်သတ်ပိတ်ပင်ခြင်းခံနေရတဲ့လူမှုတွဲဆောင်ပွဲအမျိုးသားအစင်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ21ရာစုပင်လုံညီလာခံကိုဆက်လက်ပြုလုပ်မယ်လို့အပြည့်ခတ်ရက်စရည်သဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေဒီကနေ့သဘောတူဆုံးဖြတ်လိုက်ကြပါတယ်။တတိယအကြိမ်21ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်ထားတဲ့ရက်ပိုင်းလိုမှာပဲအပြည့်ရအဖွဲ့၈ဖွဲ့ကအရေးပေါ်အစည်းအဝေးခေါ်ယူပြီးအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်နိုင်ရေးယုံကြည်မှုတည်ဆောက်နိုင်ဖို့ဘလို့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လဲဆိုတာကိုမတ်စုမွန်ကပဲဆက်လက်စူးစီးတင်ပြထားပါတယ်ရှင်
။တတိယအကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကျင်းပနိုင်ရေးပြင်ဆင်နေကြချိန်မှာပဲ January 17ရက်နေ့ကနေ12ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာအရေးပေါ်ကျင်းပခဲ့တဲ့အပြည့်ရအဖွဲ၈ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ21ရာစုပင်လုံညီလာခံကိုဆက်လက်ပြုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပါအဝင်သဘောတူညီချက်၄ချက်ထုတ်ပြန်ခဲ့ပါတယ်။အရေးပေါ်အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ KNU ကရင်မျိုးသားစည်းရုံးဒုက္ခဖရိုစောကွယ်ထူဝင်းကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ဒီစည်းရုံးဝင်နေရတာတော့ခွင့်မှာအဓိကကတော့ဒီလာမဲ့ပြည်သူငြိမ်းချမ်းရေးလာကမှာအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ကြားထဲမှာအခက်အခဲတချို့ရှိတဲ့အပေါ်မှာပြောင်းလဲဆွေးနွေးပြီးတော့ဒါကိုအစိုးရနဲ့ဆက်လက်ညှိနှိုင်းဖို့အတွက်တော့ကျွန်တော်တို့သဘောတူဆုံးဖြတ်တာခဲ့တယ်။ဆိုလိုတာကငြိမ်းချမ်းရေးကကျွန်တော်တို့ဒီ GMCN ရဲ့၆ချက်မျိုးစည်းရုံးဝင်မှာဒီ General Lacko အပေါ်မှာကျင်းပဖို့လို့သဘောတူထားတာရှိတယ်။သို့တော်လည်းပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆောင်ရွက်မဲ့လုပ်ငန်းအစီအစဉ်တချို့တွေကကျွန်တော်ပြပြမဆောင်ရွက်ခဲ့တယ်။ဒါကြောင့်မလို့ကျွန်တော်တို့အစိုးရအနေနဲ့ဒီနိုင်ငံရဲ့ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်ကြိုးစားဆောင်ရွက်တော့မှာဖြစ်ပါတယ်။
NCA အကောင့်ထဲပေါ်မှုလုပ်ငန်းစဉ်အရာဆောင်ရွက်ရမယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွဲဆောင်ပွဲတွေကျင်းပတဲ့အခါမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတပ်မတော်ဘက်ကကန့်သတ်ပိတ်ပင်တားဆီးခံနေရတာတွေနဲ့ပတ်သက်ပြီးလည်းနိုင်ငံတော်တာဝန်ရှိတဲ့သူတွေနဲ့ဆွေးနွေးညှိနှိုင်းအဖြေရှာသွားမယ်လို့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြတာပါဒီလိုမျိုးဆွေးနွေးပွဲတွေကိုပိတ်ပင်ကန့်သတ်တားဆီးခံရမှုဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာယုံကြည်မှုကိုထိခိုက်လာစေတယ်လို့ဖရိုစောကွယ်ထူဝင်းကအခုလိုပြောပါတယ
်အထူးသဖြင့်ဒီလကကျင်းပနိုင်ဖို့အတွက်အမျိုးသားအစင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပသွားမှာဖြစ်ပါတယ်။အမျိုးသားအစင်နိုင်ငံရေးဆွေးနွေးပွဲဆွေးနွေးတဲ့နေရာမှာ NC လက်မှတ်ရေးထိုးတဲ့အစုအဖွဲ့တွေအားလုံးမှာဆွေးနွေးပွဲကိုရှိတယ်၊လုပ်ပန်းကိုရှိတယ်။သို့တော်လည်းပဲအခုကျွန်တော်တို့ဒီ NC လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာဒီအမျိုးသားအစင်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပပြင်ရှိခဲ့ဘူး။လူမှုနဲ့တည်ဆုံဆွေးနွေးပွဲကိုလည်းကျင်းပဖို့အခက်အခဲရှိတယ်။ဒီအမျိုးသားအစိုးရရဲ့ဆွေးနွေးပွဲကစုံကြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့တော်မှဒီအဆိုပြုမူဝါဒသဘောထားအဆိုပြုမှုတွေကိုတင်ပြနိုင်မှုဆိုလို့ရှိရင်ဒီလာမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံကအောင်မြင်တဲ့ဒီညီလာခံမဖြစ်နိုင်ဘူးဖြစ်နိုင်တဲ့အနေအထားမရှိတဲ့အတွက်ပေါ့ဒါကိုကျွန်တော်တို့ကြော်ရွားနိုင်ဖို့အစိုးရနဲ့ဆက်နေကြနိုင်ဖို့တော့ကျွန်တော်တို့ပေါ့
တကယ်လို့မကြခင်ကျင်းပတော့မယ့်21ရာစုပင်လုံညီလာခံကိုမတက်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်ဖြစ်လာနိုင်မယ့်အကျိုးသက်ရောက်မှုတွေနဲ့ပတ်သက်လို့တော့အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PLL လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်နာရကဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ပါတယ
်21ရာစုပင်လုံလှုပ်ရှင်ရင်တော့လူမျိုးလိုက်နိုင်ငံဆွေးနွေးပွဲဖြစ်အောင်လုပ်ပေးဖို့တာဝန်ရှိတဲ့သဘောမျိုးပေါ့လေနည်းနည်းလေးတင်းကိုတင်းတင်းတဲ့သဘောမျိုးအကွန်ဒီရှင်းပေါ့အဲ့ဒါလိုတောင်းဆိုတဲ့သဘောလည်းဖြစ်နေတာပေါ့အဲ့ဒါလိုတောင်းဆိုမှတစ်ဖက်ကလည်းတတ်မတော်နဲ့အစိုးရညှိနှိုင်းပြီးတော့အများဆုံးဆောင်ရွက်ပေးတာလည်းဖြစ်နေတာပေါ့အဲ့ဒါကတော့ကိုယ့်ဘက်ကစုပြီးတော့ဟိုပါပေါ့ strength ပေါ့လေညီညွတ်ရေးအားကိုပြတဲ့အနေနဲ့တောင်းဆိုတာလည်းဖြစ်နေတာပေါ့ရေဘူးရပြတော့အပကျက်ရှိတယ်အားနည်းချက်ရှိတယ်ဆိုတာပဲကျွန်တော်မှတ်ချက်ပေးနေပ
ါပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခရာဦးသူဝေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်အောင်ကောင်းထည်ဖို့ဆောင်ရွက်နိုင်မှုဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်ပါတယ်လို့ပြောပါတယ်
အဲ့ညီရဲ့ဖွဲ့ရဲမှာတယောက်တစ်ယောက်ယုံကြည်မှုတွေကလည်းလည်းကွာဟလာတယ်ရှင်းတယ်ဗျာ။တော့အဲ့ဆိုတော့လုတ်တာကိုင်းတာဟာလေအမှန်တည်းဆိုညီရဲ့လုတ်တာတခါလေညီရှင်းပြနေလှုပ်ချလိုက်ရပါအခုကတော့ဖြစ်ရင်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေမလုပ်နိုင်တဲ့အခါကျတော့ညီလာခံကြီးလုပ်မယ်ဆိုရင်လူလူသဘောထားကြီးမပါဘူးလို့ဖြစ်နေမယ်လေ။အချိန်နေပါမှတ်ဖို့မပြောရဘူးဖြစ်နေတယ်ခင်ဗျာ။တော့
MCA စာချုပ်ချုပ်ဆိုရခြင်းအပေါ်အခြေခံနားလည်မှုကွဲလဲချက်တွေကိုဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်ဆိုတာကိုအရေးပေါ်အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်။